မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျလာတဲ့နောက်ပြည်တွင်းစီးပွားရေးကိုအဓိကမောင်းနှင်နေတဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းတွေအောက်ခြေစီးပွားရေးလုပ်ငန်းတွေဟာရက်ဆိုင်လူနီနီဖြစ်နေပြီလို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကပြောလိုက်ပါတယ်အမေရိကန်ဒေါ်လာရှားပါလာတာနဲ့အတူကုန်ကျန်းသွင်းကုန်ဈေးနှုန်းတွေကလည်းလိုက်တက်လာပါတယ်တချို့လုပ်ငန်းတွေကတော့လက်ရှိအခြေအနေကိုထိမထနိုင်တော့ပဲလုပ်ငန်းတွေကိုရပ်ပစ်ဖို့အထိစဉ်းစားလာနေကြတာပါဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ဝန်ထမ်းအင်အားအတော်အသင့်နဲ့နှစ်ပေါင်းများစွာလဲပတ်ခဲ့တဲ့ကြီးပွားရေးမုတ်တိုက်ဟာသူ့ရဲ့လုပ်ငန်းတွေကိုမကြခင်မှာလုံးဝရန်နာပစ်ဖို့ဆုံးဖြတ်လိုက်ရပါတယ်ဆေးအာဏာသိမ်းပြီးတဲ့နောက်ရိမ့်ရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်ဆက်လက်ရပ်တည်ဖို့မဖြစ်နိုင်တော့ပဲအခုလိုဆုံးဖြတ်လိုက်ရတာလို့မုတ်တိုက်ပိုင်ရှင်ဦးထေးကျွဲကပြောပါရယ်လုပ်ငန်းနဲ့မဖြစ်မနေထဲရတဲ့ပြည်ပကုန်ကျန်းတွေကအမေရိကန်ဒေါ်လာဈေးအတိုင်းတရိပ်ရိပ်တက်နေပြီးတော့တစ်ဖက်မှာအမျက်ပြန်ရဖို့အတွက်အတော်လေးရုန်းကန်နေရတယ်လို့သူက VOA ကိုပြောတာပါဒီတိုင်းဆက်ပြီးသွားမယ်ဆိုရင်သူ့လိုပဲတခြားအသေးစားလုပ်ငန်းတွေတဖြည်းဖြည်းလဲပြိုသွားနိုင်တယ်လို့လည်းပြောပါရယ်မုတ်တိုက်
တော်မှာလောလောဆယ်လို့ကျွန်တော်တို့ကိုဗစ်ကနေပါးဖိတ်ထားနည်းနည်းခင်ရတာမှာလို့ဒီစီကျွန်တော်တို့ခုကလေးကနေကမှဒီပိတ်ဖို့အတွက်စီရင်ဆွဲနေရတယ်။အဲစကန်ဝေးမတိုင်းမှာကောင်းမယ်။ဒီမှာလည်းပြန်ပြီးလက်ပတ်နေတယ်။လက်ပတ်နေတဲ့ပြည်ပြည်နိုင်ငံရေးတွေဝင်လာတယ်။နိုင်ငံရေးတွေဝင်လာတော့ပြန်ပိတ်ရတယ်။အခုတော့ပြောမစုံတော့လုံးဝစီရင်တော့အစီအစဉ်ပိတ်ဖို့လို့ကျွန်တော်တို့စီရင်ဆွဲနေတယ်။ဒါကြီးကလည်းဘုံကပြတာဘာလို့ဆိုရင်အကုန်လုံးဆက်ပြီးပြန်လုံးဝမဆက်ဘူးလို့ပြောဆိုတော့
တချို့လုပ်ငန်းတွေကတော့ဆက်လက်ရပ်တည်ဖို့ထုတ်ကုန်တွေကိုဈေးတင်လိုက်ရပါတယ်ခရမ်းကျင်သည့်ကြက်သွန်စီဒါရီအားလုံးတယ်ယူပို့ဆောင်ကားတွေကြောင့်ဈေးနှစ်ဆတက်လာပြီးနောက်ဆုံးမှာတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုစားသုံးသူကပဲခံစားရတယ်လို့မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးနေလင်းကပြောပါတယ
်တော်လေးတော့အခြေအနေမကောင်းကြဘူးအခုတချို့လုပ်ငန်းကြီးတွေဆိုရင်တချို့လုပ်ငန်းစာရီးကျနေတာသူတို့ဒီလိုတော့လည်းကြောင်ရထားလဲဆိုရတာမျိုးပေါ့နော်။ဘာကြောင့်လဲဆိုတော့ဒီဒေါ်လာကြီးကဘယ်လောက်ထိတက်သွားမလဲဆိုတာလည်းမသိဘူးလို့ဒီမှာဒီနေ့ရောင်းပြီးရင်နောက်နေ့ပြန်လာဖို့တော့မလွယ်တော့တဲ့အချိန်ဆိုတော့ဒီမှာချုပ်ချုံတိုင်းနေပါရဲ့ကျွန်တော်မှသူတို့ကြီးညာရှိရပါတော့သူတို့ကျွန်တော်တို့ supply မလုပ်နိုင်ဘူးလို့လို့ပြောနေတာ
။အထွေထွေကုန်စည်နှုန်းကိုထိန်းထားနိုင်ဖို့အတွက်စီးပွားကူးသန်းဌာနနဲ့စက်သုံးစီတင်သွင်းဖြန့်ဖြူးရေးအသင်းတို့ပူးပေါင်းပြီးစက်တင်ဘာလ22ရက်နေ့ကစလို့စက်သုံးစီကိုပြင်ပဈေးထက်နည်းတဲ့နှုန်းထားနဲ့ရောင်းပေးနေတာပါ။ကုမ္ပဏီတွေအတွက်လည်းဘိုဟိုဘန်ကအမေရိကန်ဒေါ်လာကိုဈေးလျှော့ပြီးရောင်းပေးနေတယ်လို့ပြောပါတယ်။ဒါပေမဲ့ဈေးကွက်ထဲမှာ73စီလိုအပ်ချက်ကများပြားနေတဲ့အတွက်ပြင်ပဈေးကွက်မှာတော့ဒက်စီတလီတာကိုကျပ်1500ဝန်းကျင်အထိရောက်လာတာပါ။73စီလိုမျိုးအခြေခံအကျဆုံးတွင်းကုန်တွေဈေးတက်ပြီးဆိုရင်တော့တခြားစီးပွားရေးကဏ္ဍအသီးသီးမှာစင်ပွားရိုက်ခတ်မှုတွေဖြစ်လာနိုင်ကြောင်းပြည်သူရေးရမူဝါဒလေးလာသုံးသပ်သူတဦးဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ
်။သူတို့တက်ပြီးတိတ်မကြခင်မှာပဲတွင်းကုန်တွေကိုစကန့်သတ်လာတယ်အခုဒီ73စီနဲ့เนาะစာအုပ်စီတို့ပေါ်မှာရိုက်ခတ်မယ်အဓိကအခုတော့เนาะဓာတ်စီစိမ်းလုံးတွေအရန်တက်တယ်တက်တဲ့အတွက်လည်းအခုကိုတာနဲ့ပုံစံမျိုးပေါ့တချို့73စီသွင်းတဲ့ကုမ္ပဏီတွေကိုရောင်းပေးတယ်အဲဒီကုမ္ပဏီတွေမှာဈေးကတမျိုးဖြစ်တယ်တချို့ပိတ်ထားပြီလို့တော့မကြားတယ်တချို့တွေကမရောင်းနိုင်တော့ဘူးเนาะအဲ့တော့73စီတက်ရင်တည်ယူပို့ဆောင်ကြီးတက်ပြီချက်ပြီဆိုတော့ကုန်စည်နှုန်းတွေကပို့ပြီးတော့မြင့်လာပြီပေါ့အ
ာရှပစိဖိတ်ဒေတာအတွင်းမှာလည်းကူးစက်မြန်ဒယ်တာကိုဗစ်ကပ်ရောဂါပိုးကြောင့်စီးပွားရေးဆက်လက်နှေးကွေးနေပြီးနိုင်ငံတွေအကြတိုးတက်မှုတွေမညီမျှတာရှိနေပါတယ်။ဒီအထက်မှာဆက်အာနာတင်ခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးဆိုးရွားနေတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာထဲမှာပါရှိပါတယ်။